ဒီမြန်မာနိုင်ငံတဝန်းမှာစည်ရေးပฏิပခတွေဖြစ်ပွားရာဒေသတွေမှာဆိုလို့ရှိရင်စစ်ကောင်စီဘက်ကကုန်စည်သေးယူခွင့်တွေကိုပိတ်ပင်ထားတဲ့အတွက်73စီဟာရှားပါလာနေတဲ့အခြေအနေကိုဒေသခံတွေက VOA ကိုပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမွန်ကပြောပြမှာပါရှင
်။စစ်ကောင်စီတပ်နဲ့တော်လိုင်းအင်အားစုတွေကြားတိုက်ပွဲပြင်းထန်နေတဲ့နေရာဒေသတွေမှာနှစ်ဖက်အပြန်အလှန်ကုန်စည်သေးယူခွင့်ကန့်သတ်ထားတာတွေကြောင့်ကုန်ပစ္စည်းတချို့နဲ့73စီပြက်လက်တာမျိုးတွေကြုံတွေ့နေရပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မိုင်းရဲလာရှိုလန်ကိုပြီးခဲ့တဲ့ရက်ပိုင်းကပဲစစ်ကောင်စီဘက်ကပိတ်ဆို့ခဲ့ပြီးတော့တောင်ကြီးမိုင်းကိုင်လာရှိုလန်ကိုပါထပ်ပြီးတော့ပိတ်လိုက်တာပါ။ဒီလိုအခြေအနေမှာပဲရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာမြန်မာဘက်ကို73စီမတင်ဖို့တရုတ်ဘက်ကလည်းတင်းတင်းကြပ်ကြပ်ကန့်ကွက်ထားပါတယ်။ဒါကြောင့်မို့လို့မှောင်ခိုရတဲ့73စီတမျိုးကိုပဲဈေးကြီးပေးပြီးဝယ်သုံးနေရပါတယ်လို့မူဆယ်ဒေတာကလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်
။အခုဒီရက်ထဲမှာတော့အများသောဖြင့်ဝယ်လို့ရတဲ့ဈေးကတော့ပေါင်တပိတ်900ပေါ့နော်။အဲဒီလီတာ20ဆိုတော့ဟွာတော့ကြမှာ1500 900လောက်တော့ရှိမှာပေါ့လေ။ဒါမှောင်ခိုဘယ်ကဝင်နေလဲတော့မသိဘူး။အောက်ကလည်းလာတဲ့ဈေးကတော့ဒီတရုတ်စီတော့တရုတ်စီလည်းဝင်တော့ဝင်တယ်မှောင်ခိုဝင်တာပေါ့နော်။ဘယ်လိုဝင်လဲတော့မသိဘူး။အဲ့ဒါမျိုးဘုံနေနဲ့လာရောက်တာမျိုးတော့မရှိတယ်။ဒီတာ20ဘုံကိုနှစ်သိန်းရောင်းတယ်၊တစ်သိန်း900ရောင်းတယ်၊တစ်သိန်း800ရောင်းတယ်အဲ့လိုရောင်
း။ကိုကတ်တက် MMDA ထိမ့်ချုပ်ထားတဲ့ရှမ်းမြောက်ကလာရှိုမျိုးနဲ့တော်လန်ရေးတက်တွေဝင်းရံထားတဲ့တရုတ်နယ်စပ်ကမူဆယ်ကိုဆက်သွဲထားတဲ့လမ်းမိုက်မှန်သမျှကိုစစ်ကောင်စီဘက်ကအခုရက်ပိုင်းထဲမှာပဲဖျက်တောက်ပိတ်ဆို့တာတွေလုပ်နေတာပါ။တိုက်ပွဲဖြစ်ပွားပြီးတော့တော်လန်ရေးအင်အားစုတွေအားကောက်တဲ့နေရာအများစုမှာအခုလိုမျိုး73စီပြက်လက်တာမျိုးတွေရှိနေပါတယ်လို့မြမပြည်အနှံ့ခီးတဲ့တည်ယူပို့ဆောင်ပေးနေတဲ့လုပ်ငန်းရှင်တို့ကလည်းပြောပြပါတယ်
။ရှမ်းဘက်တို့ကကိုင်းဘက်တို့ကြတော့သူကနေမြေမေးချမ်းတဲ့အပေါ်မှာဟိုဘက်ဒီဘက်အပွဲစည်းတွေကသူတို့ကဟိုလိုပိတ်ဒီလိုပိတ်ပိတ်တဲ့ခါကျတော့အဲ့မှာစီရရောက်ဖို့ကမလွယ်ဘူးဖြစ်လို့ပါကျွန်တော်တို့သိရတယ်လို့ပေါ့နော်။လမ်းပိတ်လို့ဖြစ်တာနိုင်ငံရေးကြောင့်လမ်းပိတ်လို့ဖြစ်တာအဓိကတော့ဒီကျန်တဲ့ဟိုစီသေးကနိုင်ငံလုံးဖြစ်တာမဟုတ်ဘူး။မအေးချမ်းတဲ့ဒေသတွေမှာဖြစ်နေတယ်သူကတချို့တွေကကြောက်လဲမအေးချမ်းတော့ညာလဲပဲပုံမှန်သွားလာလို့သွားလာခွင့်ရနေသေးတယ်ဆိုရင်တော့ဘာမှပြဿနာမရှိသေးဘူ
း။ရန်ကုန်အပါအဝင်ပြည်နယ်နဲ့အတိုင်းတချို့မှာတော့ပုံမှန်အတိုင်း73စီကိုဝယ်ယူနိုင်ပါတယ်လို့သူကဆက်ပြောပါတယ
်။ရန်ကုန်ကနေဒီဘက်အထက်ချမ်းပေါ့ပြည်နယ်မူပြည်နယ်တဘောတာအဲ့ဒီဘက်ချမ်းမှာအား73စီကအခုကအရင်လိုတော့မကျဘူး။ဝယ်လို့တော့စင်ပြေတယ်။ဒီခိုင်မဲ့ဝင်ထဲထဲလို့ရတယ်။အော် AR တိုင်းတဘောတိုင်းရန်ကုန်တိုင်းအိုကင်းပြည်နယ်မွန်ပြည်နယ်ပေါ့နော်အဲ့ဒါတွေကတော့လက်ရှိတလို့တဲ့မှာငြိမ့်နေ
တယ်ဒါပေမဲ့ချင်းပြည်နယ်အပါအဝင်စကိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့ကို73စီခွဲတဲ့မပေးတော့ဘူးဆိုတဲ့သတင်းတွေကပြီးခဲ့တဲ့ရက်ပိုင်းမှာပဲထွက်ပေါ်လာခဲ့တာပါအဲ့ဒီနောက်မှာပဲဒေတာရင်း73စီအလူရဲ့ဝယ်ယူစုဆောင်းတာနဲ့ဈေးနှုန်းတက်လာတာတွေဖြစ်ခဲ့ပါတယ်73စီတင်သွင်းတိုးလောင်ဖြန့်မှုခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီဘက်ကတော့လူမှုကွန်ရက်တယ်ပေါ်မှာပြန့်နှံ့နေတဲ့မြို့နယ်အလိုက်စီခွဲတဲ့ short တွေဆိုတာကမဟုတ်ဘဲနဲ့စီဆိုင်နေအလိုက်73စီအသင်းတွေကပဲတွက်ချက်ပြီးတော့ဖြန့်ပြူးပေးနေတာပါလို့ကော်မတီတာဝန်ခံက VOA ကိုပြောထားပါတယ်73စီဖြတ်တောက်ထားတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်နေတဲ့နေရာဒေသမှာတော့73စီဝယ်ယူနိုင်ရေးကပုံမှန်အခြေအနေမှာရှိမနေဘူးလို့ဒေသခံတွေကပြောနေကြပါတယ်ရှင်